မြန်မာနိုင်ငံမှာ COVID-19 ရောဂါအတည်ပြုလူနာနောက်ထပ်တစ်ယောက်တိုးတာကြောင့်စုစုပေါင်းရောဂါကူးစက်ခံရသူ338ယောက်ရှိသွားပြီဖြစ်ပါတယ်။ဇူလိုင်လ14ရက်နေ့အတွဲဓာတ်ခွဲနမူနာပေါင်း996ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသစ်တဦးအတည်ပြုခဲ့တာလို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ည8နာရီကသတင်းထုတ်ပြန်ထားပါတယ်။အခုယောဂတွေ့ရှိခဲ့သူအသက်38နှစ်အရွယ်မျိုးသမီးက UAE နိုင်ငံကပြန်လာတာဖြစ်ပြီးအသွားအလာကန့်သက်ထားသူလည်းဖြစ်ပါတယ်။မလနောင်ပိုင်းကစလို့မနေ့ကညနေပိုင်းအထိမြန်မာနိုင်ငံမှာ COVID-19 ရောဂါနမူနာတက်ခွဲစမ်းသပ်စစ်ဆေးမှု 9,000 ခွဲနီးပါးဖြစ်လုပ်ခဲ့တာပါ။ယောဂတွေ့ရှိသူ338ယောက်ထဲကပိုးကင်းစင်သွားသူက261ယောက်နဲ့သေဆုံးခဲ့သူက6ယောက်ရှိပါတယ်။ကမ္ဘာတစ်ဝှမ်း COVID-19 ကူးစက်ဖြစ်ပွားမှုနှုန်းဆက်လက်မြင့်မားနေဆဲဖြစ်တာကြောင့် Social Distancing လူချင်းခွတ်ခွာခွာနေဖို့အပါအဝင်လူစုလူဝေးဆိုင်ရာသတိပေးတာမြင့်ချက်တွေနဲ့နှာခေါင်းဆေးတက်ဆင်မှုအချက်တွေကိုလည်းဆက်လက်လုံဆောင်ကြဖို့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ခင်ဗျာ။